သူပုဂ္ဂိုလ်ရဲ့ကိုယ့်ရဲ့အချက်အလက်တွေကိုကာကွယ်ပေးထားတဲ့တောင်ကိုရီးယားအေဂျင်စီတစ်ခုကFacebook ကုမ္ပဏီကိုပို့ထူးနေမှာဒေါ်လာ၆သတ္တမ၃ချောက်တန်တန်ငွေတက်လိုက်ပါတယ်။သုံးဆွဲသူတွေရဲ့ပုဂ္ဂိုလ်ရဲ့အချက်အလက်တွေကိုကြည့်ရကန်ရှင်ရဲ့ခွင့်မချက်မရပဲအခြားသူတွေကိုပေးအပ်မှုနဲ့လဲFacebook ကိုရာဇဝတ်ကြောင်းအရဆုံစမ်းစစ်ဆေးဖို့လုပ်ကိုင်နေပါတယ်။ Facebook အကောင့်နဲ့အခြားအင်တာနက်ဆာမျက်နှာတစ်ခုကိုဝင်သုံးလိုက်တာနဲ့2018ဇွန်လကြားအခြားလုပ်ငန်းတွေကိုပိတ်အပ်ခဲ့တဲ့တက်သည့်အထောက်အထားတွေကိုတောင်ကိုရီးယားမှာဒီနေ့ဩဂုတ်လအတွင်းဖွဲ့စည်းလိုက်တဲ့ပုဂ္ဂိုလ်ရဲ့အချက်အလက်ကာကွယ်ရေးကော်မရှင်ကတွေ့ရှိခဲ့တာကြောင့်Facebook ကိုအခုလိုတံငွေတက်တာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။Facebook အကောင့်နဲ့အခြားအင်တာနက်ဆာမျက်နှာတစ်ခုကိုဝင်သုံးလိုက်တာနဲ့Facebook ပေါ်ကသူ့ရဲ့မိတ်ဆွေတငယ်ချင်းတွေရဲ့ကိုယ့်ရဲ့အချက်အလက်တွေကိုအဲ့ဒီဖက်ကရသွားတယ်လို့ကော်မရှင်ကပြောပါတယ်။တောင်ကိုရီးယားFacebook ကုမ္ပဏီပြောခွင့်ရသူကတော့စုံစမ်းစစ်ဆေးမှုမှာတတ်နိုင်ဆုံးပူးပေါင်းပါဝင်တယ်လို့ဒီကိစ္စကိုရာဇဝတ်ကြောင်းအရစုံစမ်းစစ်ဆေးမှုတွေလုပ်နေတာကိုတော့စိတ်မကောင်းဖြစ်ကြောင